အခုတော့ဒီမြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟင်းလီကနေသူ့ရဲ့ခီးစဉ်ပြီးဆုံးသွားတဲ့မနေ့ကရန်ကုန်မြို့မှာတည်င်းစာရှင်းလင်းပွဲပြုလုပ်ခဲ့ရတဲ့ပတ်သက်လို့ကိုရိုင်းတွားရောက်တည်င်းယူခဲ့တဲ့ VOA သတင်းတောက်မတ်တင်ကီလေးကအကြောင်းစုံကိုပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့ရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ရဟီလီရဲ့ခီးစဉ်ဟာဒီနေ့မှပဲပြီးဆုံးပြီဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းဥပဒေပြုလွတ်တော်ကိုတွားရောက်လေ့လာတဲ့အခါမြမအစိုးရတည်ရဲ့ဦးဆောင်မှုနဲ့စစ်အစိုးရလက်ထက်အဆက်ဆက်တည်ဆောက်ခဲ့တဲ့ဘယူရိုကရေစီရန်ရာကြားအပြိုင်မှုတွေကိုတွေ့ရှိခဲ့တာကြောင့်အတွေးခေါ်ပိုင်းဆိုင်ရာပြောင်းလဲမှုတွေလိုအပ်နေတယ်လို့မစ္စယဟီလီကအခုလိုပြောဆိုလိုက်ပါတယ
် I observed the very real tension between a new civilian leadership
အရသာအစိုးရဦးဆောင်မှုနဲ့စစ်အစိုးရလက်ထက်အယိုးဆွဲလာတဲ့ဘယူရိုကရေစီရန်တရားချပြင်းထန်တဲ့အပြိုင်မှုတွေရဲ့ရလက်ပြေမူဝါဒနဲ့ချင်းကပ်နည်းတွေဒွန်တွဲနေတာကိုတွေ့ရပါတယ်။ဒါပြင်ဒီမိုကရေစီစနစ်နဲ့လူ့ခွင့်ရေးအခြေအနေတွေကိုဟန်တားထားတဲ့မူပေါင်းထဲမှာဒီမိုကရေစီနီးကျကျအုပ်ချုပ်နိုင်ဖို့စိန်ခေါ်မှုတွေရှိနေတာကိုလည်းတွေ့ရပါတယ်။ဒီစိန်ခေါ်ချက်တွေကိုကျော်လွှားနိုင်ဖို့အတွက်ကတော့အပြုမှုနဲ့အတွေးခေါ်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေလိုအပ်ပါတယ်။ဒီပြောင်းလဲမှုအတွက်ချိန်ယူရမယ်ဆိုပေမဲ့လည်းဦးစားပေးဖို့တော့ရေးကြည့်ပါတယ
်အလौသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့ရက်တရာစီမံချက်ဖြစ်တဲ့ရခိုင်ပြည်နယ်တွင်းနိုင်ငံသားစီစဉ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ကြိုတင်အကြောင်းကြားမှုမရှိတာကိုဒေသခံနေစီကနေပြန်ကြားရတာကြောင့်အစိုးရအနေနဲ့လုပ်ငန်းစဉ်မစတင်မီဒေသခံတွေနဲ့တရားဆွေးနွေးသင့်တယ်လို့မစ္စယဟီလီကအခုလိုထောက်ပြပြောဆိုလိုက်ပါတယ်
I was informed that they had not been given prior information on the exercise.and had received no further explanation subsequently.
ဒီမှာရခိုင်ပြည်ကိုသွားတဲ့အခါနိုင်ငံသားစီစစ်ရေးလုပ်ငန်းစဉ်အတွက်ကြိုတင်အကြောင်းကြားမှုမရှိဘူးလို့တင်ပြကြတာတွေ့ရပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးမှာဒီလုပ်ငန်းစဉ်လုပ်မယ်ဆိုရင်စီစစ်ခံရမယ့်လူအဖွဲ့အစည်းတွေနဲ့တေချာဆွေးနွေးထားဖို့လိုအပ်ပါတယ်။စီစစ်ခံရမယ့်သူတွေအနေနဲ့ဘယ်တော့စီစစ်ခံရမယ်၊ဘယ်တော့ရလဒ်ကိုပြန်သိရမယ်စသဖြင့်တိကျတဲ့အချိန်သတ်မှတ်ချက်ထားရှိဖို့လိုအပ်ပါတယ်။
တစ္ဆက်ထဲမှာပဲမြမအစိုးရဘက်ကရခိုင်ပြည်နယ်အတွင်းလူအတိုင်းဝိုင်းနှစ်ခုကြားပြဿနာတွေပိုပြီးမရှုပ်ထွေးလောင်းရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းလို့ပြောင်းလဲခေါ်ဝေါ်ဖို့ကုလသမဂ္ဂကိုတိုက်တွန်းထားပေမဲ့မစ္စယဟီလီကတော့နိုင်ငံတကာလူအခွင့်အရေးကာကွယ်သူတယောက်အနေနဲ့သူ့ရဲ့သဘောထားနဲ့အခေါ်အဝေါ်ကိုပြောင်းလဲမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါအပြင်အစိုးရတာဝန်ရှိသူတွေအနေနဲ့အမုန်းစကားပြန့်ပွားရေးနဲ့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်နေတယ်လို့လည်းမစ္စယဟီလီကပြောပါတယ်။လက်တလောဖြစ်ပွားခဲ့တဲ့တရဲသမိန်ကြီးရွာကပဋိပက္ခနဲ့ပတ်သက်လို့အစိုးရရဲ့လှုပ်ဆောင်ချက်ဟာမှားယွင်းတယ်လို့အခုလိုပြောပါတယ်
။ It is vital that the government take prompt action including by conducting thorough investigations and holding
အစိုးရအနေနဲ့ဖြစ်ရပ်ကိုတိကျစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်သူတွေကိုအမြန်အရေးယူဖို့လည်းရေးကြည့်ပါတယ်။အစိုးရအနေနဲ့ဗုဒ္ဓဘာသာဝင်တွေနဲ့အစ္စလာမ်ဘာသာဝင်တွေကြားအခြေအနေပိုဆိုးလာမှာစိုးရိမ်လို့အရေးမယူတာဟာမှားယွင်းတဲ့လှုပ်ဆောင်ချက်ပဲဖြစ်ပါတယ်။အစိုးရအနေနဲ့အပြစ်ကျူးလွန်တဲ့ဘယ်သူ့ကိုမဆိုတရားဥပဒေနဲ့အညီအရေးယူခြင်းအပြင်လူနည်းစုလူမျိုးတွေနဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်မှုတွေမရှိအောင်ဆောင်ရွက်ရပါလိမ့်မယ်
။တစ်ချိန်တည်းမှာပဲတချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေဟာတိုးတက်မှုမရှိလာသလိုတမရော်နဲ့လက်နက်ကင်တပ်ဖွဲ့တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလည်းရှိမြဲပဲဖြစ်တယ်လို့မစ္စယဟီလီကပြောပါရယ်။စစ်ဘေးဆောင်ဒုက္ခသည်စခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုအပါအဝင်လူအချက်တွေအများကြီးရှိနေသေးတာကြောင့်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအားလုံးပါဝင်တဲ့21ရာစုပင်လုံညီလာခံကျင်းပတဲ့အခါနိုင်ငံရေးအရာတွေမကပဲလူအခွင့်အရေးဆိုင်ရာအကျိုးသက်ရောက်မှုတွေလည်းရှိဖို့လိုအပ်တယ်လို့သူကပြောပါရယ်။ဒါပြင်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်စီမံကိန်းကြီးတွေဆောင်ရွက်ရမှာလဲဒေသခံပြည်သူတွေရဲ့အတန်ကိုနားထောင်ဖို့ကိုလည်းမစ္စယဟီလီကအကြံပြုပါတယ်။မစ္စယဟီလီရဲ့ခီးစဉ်ဟာ၄ချိန်မြောက်မြန်မာနိုင်ငံခီးဖြစ်ပြီး NLD အစိုးရတက်လက်ထက်မှာပထမဦးဆုံးအကြိမ်ရောက်လာတာလည်းဖြစ်ပါတယ်။ဒီခီးစဉ်မှာတွေ့ရှိခဲ့တဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုစက်တင်ဘာလမှာကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံမှာအစည်းအဝေးခန်းစားတင်သွင်းသွားမှာလည်းဖြစ်ပါတယ်ရှင်။